အမေရိကန်ပြည်ထောင်စုကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မတ်လ12ရက်နေ့ကစလို့25ရာခိုင်နှုန်းအကွန်တိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့ပေါ်အစောပိုင်းကကင်းလွန်းခွင့်ပေးထားတဲ့အစီအစဉ်တွေကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ဗြိတိန်၊ကနေဒါ၊ဂျပန်၊မက္ကဆီကို၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂတို့အပေါ်အခွန်တွေတိုးကောက်တာပါ။တမ်မနီသွင်းကုန်တွေတိတိတသားတိုးလာတာကြောင့်အခွန်တိုးကောက်ဖို့လိုအပ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂကလည်းလက်တုံ့ပြန်တဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီကနေ့ပဲချိန်ကြပါတယ်။ညီနိုင်ဆွေးနွေးဖို့အသင်းရှိသလိုပထဝီနိုင်ငံရင်းနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတဲ့ကမ္ဘာကြီးမှာကုန်သွယ်ကွန်တွေကြောင့်စီးပွားရေးအကြမ်းအတည်းဆက်ရောက်မှာကိုမလိုလားဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌအော့စလာဗန်ဒါလီယွန်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကလည်းအမေရိကန်ရဲ့လုပ်ရဟာလုံးဝမမျှတဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအပြန်အလှန်ကုန်သွယ်ကွန်တိုးကောက်ဖို့ပြောဆိုတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့တရမအတွင်းကကနေဒါနယ်နဲ့ကုန်သွယ်ကွန်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့ပါတယ်။ကနေဒါတမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်သမ္မတထရန့်က90ရန်နှုန်းအခွန်တိုးကောက်မယ်ဆိုပြီးချင်းချောက်ပြောဆိုအပြီးမှာနှစ်ဖက်ညီနိုင်မှုတွေကြောင့်ကနေဒါကလျှက်စစ်မီခွန်25ရာခိုင်နှုန်းအခွန်တိုးကောက်မယ်အစီအစဉ်ကိုဆိုင်းငံ့လာပြီးအမေရိကန်ကလည်းအလားတူ90ရာခိုင်နှုန်းကိုဆိုင်းငံ့ထားလိုက်ပါတယ်။